ရခိုင်မြောက်ပိုင်းကချင်ရှမ်းအရှေ့မြောက်မွန်ဂိုဒေသနဲ့လောက်ကန်ဒေသတိုက်ပွဲတွေဟာအချုပ်အခြာအာဏာကိုထိပါတာကြောင့်တပ်မတော်ကကာကွယ်တိုက်ခိုက်တာဖြစ်တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကပြောပါတယ်။ဒါအပြင်မြန်မာနိုင်ငံမှာရိုဟင်ဂျာလူမျိုးမရှိဘူးဆိုတာကိုလည်းဒီကနေ့ကျင်းပတဲ့တပ်မတော်နေ့စီရေးပြအခမ်းအနားအတွင်းကာကွယ်ရေးဦးစီးချုပ်ကထပ်ပြီးတော့အခိုင်အမာပြောသွားပါတယ်။အဲ့ဒီစီရေးပြအခမ်းအနားမှာကိုယ်တိုင်သွားပြီးတရင်ယူခဲ့တဲ့ကိုကျော်ကျော်သိန်းကအပြည့်အစုံပြောပြပါမယ်ရှင်။
ဒီနေ့ဒီပြခန္ဓာကိုယ်နဲ့ကိုကာကွယ်ရေးဦးစီးချုပ်ကမြင့်တက်ဖွဲ့ထံပြီးတော့ဝင်ရောက်ခဲ့တာပါဒီလိုမျိုးမြင့်တက်ဖွဲ့ထံပြီးဒီပြခန္ဓာကိုကာကွယ်ရေးဦးစီးချုပ်တက်ရောက်တာဒါဟာပထမဆုံးချိန်ပါပဲအဲဒီနောက်ပြောကြတဲ့မင်းကွန်းလေးမြန်မာနိုင်ငံမှာလက်ရှိဖြစ်ပျနေတဲ့အဓိကကိစ္စရပ်ကြီးနှစ်ခုနဲ့ပတ်သက်လို့တပ်မတော်ရဲ့သဘောထားကိုထည့်ကျော်သွားတာပါပထမတစ်ခုကတော့လက်ရှိဖြစ်နေတဲ့တိုက်ပွဲတွေအပေါ်သဘောထားဖြစ်ပါတယ
်ဆရာတော်ကပါပြောခဲ့တယ်မြန်မာနိုင်ငံဘာသာရေးကမနက်ကတော့ပါတီတွေဆက်ပြီးရှိတော့ပဲဘိုးဘိုးတွေကဘာမလို့ကစတော့ပဲကောင်းရမှုဖြစ်နေတာလဲ။ဒါကတော့ဆုတောင်းအားလာမှုဒီပါလာတဲ့မယ်။ဒါမှမဟုတ်ကတော့ကိုယ်ဆိုင်ဆိုင်တာပဲ။
နောက်ထပ်ကိစ္စရပ်ကြီးတစ်ခုဖြစ်တဲ့ရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့လည်းကာကွယ်ရေးဦးစီးချုပ်ကတက်ဆက်တယ်ပြောသွားပါတယ
်။ဒီလိုနဲ့ပတ်သက်ပြီးဘုရားနာမှာဒုရင်ကလူမှုရှိမှုကသဘောကြီးဖြစ်နေတယ်။အဲ့ဒီကမ္ဘာကြီးကဒီကိစ္စနဲ့ဘာသာရေးကဘယ်လိုလဲ။ဘာသာရေးမှာဒါရောက်နေတဲ့ကိစ္စတွေ။ရာဇကမှုနဲ့အမှုဝါဒမှာစွပ်ပါတယ်။ဒီလိုမျိုးတရားမဝင်တာဖြစ်ပေါ်လာတယ်။ဒီကနေ့ကိုတောက်ကြည့်ပြီးနိုင်ငံရေးဆောင်မှုတွေတွေ့ရမှာ
။ဒီရခိုင်ပြည်နယ်ကိစ္စမှာဥပဒေအရစောင်ရွက်ပေးတင်တာတွေကိုစောင်ရွက်ပေးဖို့တာဝန်ရှိတယ်လို့နိုင်ငံတော်မှာပြည်နေတဲ့နိုင်ငံရေးအခြေအနေတွေနဲ့ဘာသာရေးနဲ့လူမျိုးရေးအကြောင်းပြုပြီးစောင်ရွက်လာတာတွေဟာနိုင်ငံတော်ရဲ့အချုပ်အခြာအာဏာကိုထိပါလာနေတာကြောင့်တပ်မတော်ရဲ့စစ်တပ်ကိုအခြေခံပြီးကောက်ွယ်သွားဖို့တာဝန်ရှိတယ်လို့ဗိုလ်ချုပ်ကြီးမင်းအောင်နိုင်ကပြောပါတယ်။အရင်သမ္မတဦးသိန်းစိန်ဆိုရလက်ထက်မှာအပြောင်းအလဲတွေဆောက်လုပ်ခဲ့ပြီးနဲ့တပ်မတော်ဆိုရအုပ်ချုပ်ရေးပုံစံကနေပြောင်းလဲရတဲ့အခြေအနေနဲ့နိုင်ငံတွင်ဒီမိုကရေစီမရင်ကျက်သေးတာကြောင့်နိုင်ငံရေးပြည်ပင်ပြောင်းလဲမှုမှာအခက်အခဲတွေ့ခဲ့ရတယ်လို့ကောက်ွယ်ဦးစီးချုပ်ကပြောပြီးပြည်ပြင်ပြောင်းလဲရေးမှာတပ်မတော်ကစက်ပြီးကူညီသွားရမယ်လို့လမ်းညွှန်သွားပါတယ်
။ဘာသာရေးကာလမှာဘာသာရေးရှင်ဝါရီတို့ကိုတန်းတားကြရအောင်ဒီလိုမျိုးပြည်ပြင်ပြောင်းလဲရေးကိုလှမ်းဆောင်နေပေါ့ကဲ့ဒီမှာအခက်အခဲတွေကိုသွားနေရတာသိရပါလား။ဒါကြောင့်ဘာသာရေးပြည်ပြောင်းလဲရေးမှာတပ်မတော်ကစက်ပြီးအားလုံးကိုကြားရှိမှုညွှန်သွားလိုက်ပြီးကြရမှာ။
တပ်မတော်ကောင်ရေးဦးစီးချုပ်ရဲ့မိန့်ခွန်းတစ်ခုလုံးကိုဂျုံကြည့်မယ်ဆိုရင်52နှစ်မြောက်တပ်မတော်နေဦးတည်ချက်၄ချက်ကိုသမိုင်းနောက်ကံတွေလက်ရှိအချိန်တွေနဲ့အကျဲ့ချက်ပြီးခွင့်ဆိုရှင်းလင်းသွားတာလို့ဆိုရမှာပါ1945ခုနှစ်မလ29ရက်နေ့မှာစတင်ခဲ့တဲ့ဖက်စစ်ဂျပန်ဒေါ်လာရေးကိုအထိမ့်မှန်ပြုပြီးဒေါ်လာရင်းနှီးအဖြစ်ကျင်းပခဲ့ရတာကနေစတေဂျင်မြောက်ကစလို့အဲ့ဒီအချိန်စစ်စေနာပတိချုပ်ဗိုလ်ချုပ်ကြီးနေဝင်ကတပ်မတော်နေအဖြစ်ပြင်ဆင်သတ်မှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ